တော်ရီပြန်စတော့အဓိကထားဆွေးနွေးမယ့်ကိစ္စဟာဖွဲ့စည်းပုံပြင်ဆင်ရေးဆိုတာဟုတ်ပါသလားခင်ဗျာဦးဖေဒာ
ဒီဆင်ကြင်နောက်ပိုင်းအစီအစဉ်တွေမှာအဓိကအကြောင်းအရာဟာဒီဖွဲ့စည်းပုံပြင်ဆင်ရေးပဲဖြစ်ပါလိမ့်မယ်အဲကျွန်တော်တို့စွတ်တော်ကိုယ်စီရဲ့မျှော်လင့်နေရပါတယ်ပြည်သူရဲ့မျှော်လင့်နေရပါတယ်ဒီကိစ္စကိုစွတ်တော်ကိုများများတင်ပို့ဖို့ကတော့ဟိုကျွန်တော်တို့ဒီလျှောက်ပွင့်ဆိုင်ဆွေးနွေးပွဲရဲ့ရလဒ်ကြီးရလဒ်ကောင်းနေပါမူပြီးတော့ဖြစ်လာလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
စွတ်တော်ကိုယ်စီရဲ့လည်းမျှော်လင့်နေတယ်ဆိုတဲ့နေရာမှာဥပဒေရေးကျွန်တော်စွတ်တော်ကိုယ်စီကိုကျွန်တော်အမျိုးအစားခွဲကျင်ပါတယ်ဥပဒေတန်းတို့တိုင်းရင်းသားစွတ်တော်ကိုယ်စီတွေတခါဒီမိုကရေစီလိုလားတဲ့အရသာအင်အားစုတွေရောက်ဖွဲ့စည်းတဲ့စွတ်တော်ကိုယ်စီနဲ့လက်ရှိအနာရပါတီကစွတ်တော်ကိုယ်စီစစ်တပ်ကိုယ်စီဆူကြီးစီပါတယ်ဆိုတော့စွတ်တော်ကိုယ်စီအလုံးကလူလားနေကြတယ်လို့ပြောရင်မှန်ပါရဲ့လားလက်ရှိအနာရပုဂ္ဂိုလ်တွေစစ်တပ်ကိုယ်စီရဲ့သဘောထားကိုဘယ်လိုရှိမှထင်ပါလဲခင်ဗျာ
ဒါကကျွန်တော်တို့တစ်ဖွဲ့တစုရဲ့ဆန္ဒပေါ်မှာမူတည်ပြီးတော့စမ်းမယ်ဆိုရင်တော့နော်ကိုလူရကိုလူရပြင်ရှင်တဲ့လူရရှိမယ်မပြင်ရှင်တဲ့လူရရှိမယ်အဲနင်းပါးပါးပြင်ရှင်တဲ့အဲဟန်ပြပြင်ရှင်တဲ့အစုဖွဲ့လည်းရှိမှာပေါ့ဗျာဒါပေမဲ့ဒီဖွဲ့စည်းပုံကြီးကိုမပြင်ဆင်ရင်ကျွန်တော်နိုင်ငံရှိတိုးတက်ရေးကအစဟိုမြန်မာကအဆုံးပေါ့ဗျာကျွန်တော်ဘယ်လို့မှမတော်နိုင်ဘူးဆိုတာအတတ်မတော်ရောအလာချင်းလက်ရှိအာဏာရအစိုးရရောတိုင်းရင်းသားစုတို့ကိုယ်စီရောအဒီမိုကရေစီအမှတ်တရအကုန်လုံးပြပါရရဒါကြောင့်ဒါအမှန်တရားတစ်ခုကိုကျွန်တော်ဥပဒေချားပြီးတော့ကိုလိုရာကိုလိုရာတွားခြင်းနဲ့မတွားခြင်းနဲ့ဆွေးနွေးဖို့နောက်စိတ်စခံစားမှုအပိုင်းကိုပေါ်ပြဖို့တဲ့ကျွန်တော်တို့ဒါကိုရဲရဲပြင်းပြင်းပြင်းမဲ့ဆိုတဲ့တတိယရှိဖို့လိုပါတယ်ခင်ဗျ
ဟုတ်ကဲ့ဒါပေမဲ့သူတို့ရဲ့စိတ်ဆန္ဒတစ်ခုလေဒီဖွဲ့စည်းပုံကိုပြင်ဆင်ခြင်းမပြင်ဆင်ခြင်းဟာသူတို့ရဲ့အကျိုးစီးပွားသူတို့အနာဆက်လက်တည်မြဲရေးစသဖြင့်အဲ့ဒါနဲ့ဆက်နွယ်တဲ့အတွက်အကောသူတို့အနေနဲ့ပြင်ဆင်ဖို့လက်တုံရတာမဖြစ်နိုင်ဘူးလားဆရာကြွင်မြင်ဘယ်လိုသဘောပါလဲ
ဒီကစံသားနဲ့သဘောတူပါတယ်ဗျသူတို့ရဲ့အကျိုးစီးပွားနဲ့တိုက်ရိုက်ကဆိုင်နေတယ်နောက်တစ်ခုကတော့ဖွဲ့စည်းပုံကိုပြင်လိုက်လို့တကယ်ဒီမိုကရေစီနိုင်ငံတစ်ခုဖြစ်သွားလို့ရှိရင်သူတို့တစ်ချိန်ကသမိုင်းမှာသုံးထင်းခဲ့တဲ့အစွန်းထင်းကြီးကိုပြန်ပြီးပေါ်ထုတ်မှမျိုးကိုစိုးရိမ်နေကြတဲ့အတွက်ကြောင့်မလို့မျိုးမျိုးစုံနဲ့ကာနေတာလို့ကျွန်တော်အဲ့ဒီလိုမြင်ပါတယ်ဗျ
အနာလက်ရှိဘင်္ဂစင်နာမှာပေါ်ရသူရဲ့ယခင်အစိုးရလက်ထက်မှာဖြစ်ခဲ့တဲ့ကိစ္စတွေပြန်ပေါ်လာမလားပါညာဒီကိစ္စကိုဟောဒီပြည်သူလူထုအရက်ဖက်လွတ်တော်ကူစရေတက်လာတဲ့ပုံစံတွေနဲ့ဘာများလုပ်ပေးနိုင်မယ်ထင်ပါလဲဒီစံတရားတွေဒီစွန့်စစ်တွေပြောင်
းကျွန်တော်တို့ကအချိန်ကာလအတိုင်းအတာတခုတော့ဟောကျွန်တော်တို့ဘက်ကနှစ်ဖက်နှိမ့်နိုင်နေဆိုတဲ့နေရာမှာဒါတွေကိုနားလည်ဖို့ကြိုးပါတယ်အဲကျွန်တော်တို့ကလည်းအခုပဲအာဏာစွန့်ရမယ်အခုတည်းဒီအရေးယူခံရမယ်ဆိုတာမျိုးတောင်းဆိုတာမရှိပါဘူးဖွဲ့စည်းပုံအခြေခံဥပဒေနဲ့သူတို့ကနောက်ဆုံးအာဏာမတက်ရောက်ရဘူးဆိုတာနဲ့ပိတ်ထားပြီးရဲအဲ့ဒါအဲ့ဒီပုံမှန်တွေကိုကျွန်တော်တို့ကပြင်ဖို့ကြိုးစားလုပ်ပါဘူးနောက်ဆုံးအနည်းဆုံးတတ်မှတ်25ရာခိုင်နှုန်းတော့ကျွန်တော်ကပြင်ဖို့ကြိုးစားပါဘူးခင်ဗျအဲ့ဒါဖွဲ့စည်းပုံမှန်လေးတုံးချောက်ဘူးနည်းနည်းပါးပါးရာခိုင်နှုန်းလျှော့ပေးလို့ရဲအဲ့နောက်ပြီးတော့ဒီမဆေကိုစားလုံးပါဝင်ပေါ့နော်ကျွန်တော်တို့နောက်ပြီးတော့ဖက်ဒရယ်စနစ်ကိုရှိတဲ့လမ်းကြောင်းမှာရှိတဲ့အတားရှိနော်ကျွန်တော်တို့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်ကျဆောင်ခွင့်တွေကိုဟိုကျွန်တော်တို့နင်းနမ်းများအကောင့်တက်ဖို့နိုင်ဖို့အခွင့်အရေးတွေကိုပဲကျွန်တော်တို့လောလောဆယ်ပြင်နိုင်ပြီးတော့တိုင်ပြင်ရှင်းနေကြတာဖြစ်ပါတယ်ပြထားလို့လူကတိတိကျကျမပြင်ရင်နောက်ပြင်လို့မရဘူးလားဒီလိုပဲအုပ်စုနဲ့နော်ဖြစ်အစိုးရနဲ့အစိုးရဘက်ကပေါ့ဗျာနောက်ပြီးတော့ဒါမပြင်ရှင်းတဲ့ဘက်ကဒီလိုတမတ်တဲ့အင်အားကောင်းနေတော့မှာလားအဲ့လိုမဟုတ်ဘူးလေတချိန်ချိန်မှာဒီမိုကရေစီအင်အားကြီးအများကြီးကောင်းလာမှာပေါ့အဲ့လိုချိန်မှာပြင်ရောအဲ့လိုမျိုးမစိုးရင်ရဘူးလားအဲ့လိုမဟုတ်ပဲနဲ့အခုကျွန်တော်ဖြစ်ချင်းဖြစ်ထိတ်တာလေးဟိုနော်ကျွန်တော်တို့ကပြတ်ပြတ်သားသားရေးပြင်ပြင်ချင်းချင်းအားဖြင့်ကျွန်တော်အဲ့ဒီခုနကစိုးရင်တော့ကလည်းတတိယပြောက်ပြီးတော့အတူရှင်တဲ့နေဆိုင်ရေးဆိုတဲ့ policy ကြီးကိုကျွန်တော်ရှာမှတ်သွားမယ်ဆိုရင်အင်ဒါမဖြစ်နိုင်ကြအကြောင်းမရှိပါဘူ
းဥပဒေပြောတဲ့အထက်မှာအချက်လက်ပိုင်းပြောမယ်ဆိုရင်နောက်တော့ပြန်အကျိုးသက်အောင်မှုမရှိသေးရဆိုတော့လည်းမပြင်ပါဘူးစစ်တပ်က25ရက်နှုန်းယူထားတာဝေထောင်မှမထီဘူးလို့ညှဖပြီးသားဖြစ်တယ်ဒါပေမဲ့အဓိကပြင်တာက436ရက်59စလုံးရက်တိုင်းရင်းသားတွေအတွက်ဖက်ဒရယ်အခွင့်အရေးပိုရဖို့ရဲ့ဆွဲသုံးခုကိုအဓိကထားပြောပါတယ်ဆိုတော့ဒီအထက်မှာစပြောရမယ်ဆိုရင်25ရက်နှုန်းကိုမစင်စားဘူးဆိုတာနဲ့436ကိုပဲပြင်တယ်ဆိုတာကဝီယော်ရီဖြစ်နေတယ်လို့မထင်ဘူးလားခင်ဗျာဆောက်ကြွင်မြင်ဘယ်လိုသဘောပါလဲ
ဖြစ်နေပါတယ်ဗျာမဖြစ်လို့လေဆိုတော့ဖွဲ့စည်းပုံချိကဝီရီခုလို့တဲ့ project ကဒီတက်ကပဲသူတော့ကိုင်ရတာလေအဲ85ရာခိုင်နှုန်းတော့လွတ်တော့ကိုယ်စလေများအားလုံးကတစုံတရာဆုံးပြတ်ရင်တော့မှတက်ကတယောက်ယောက်ဆုံးပြတ်နေပြီဆိုလို့ရှိရင်ဒါဘာမှလုပ်လို့မရတဲ့အနေအထားမျိုးတနည်းပြောတော့ဖွဲ့စည်းပုံချိကဥပဒေရဲ့ပိုင်ခွင့်တွေအားလုံးကပြည်သူ့ကိုအချိန်မခံမဲနဲ့ခုနတက်ကိုပဲချိန်ဆနေတာဖြစ်တော့အဲ့ဒါပြင်မှသာ democracy မီးလမ်းကြလိမ့်မလို့ကျွန်တော်တော့အဲ့ဒီလိုမြင်နေကြ
။တခြားအချက်တွေရောဆရာဘယ်လိုပြောချင်ပါလဲ59ရို Federal ကိစ္စရော59ကိစ္စကိုအရင်ပြောပါ59ကိစ္စကိုရောသူတို့အကျိုးစီးပွားနဲ့ထိခိုက်မှုတွေသူတို့ဆန့်ကျင်လာလား
။အဲ59စာလုံးကတော့ကျွန်တော်တို့အကျိုးစီးပွားဆိုတာချက်လေဟိုတဦးတယောက်ပေါ့ဒေါ်ဆန်းစုကြည်ကိုမပြန်ရဲဆိုတော့ကြောက်နေလို့ကျွန်တော်တော့တုံ့နှောင်ထားတယ်လို့ထင်တယ်ကြ။တကယ်ယောက်ျားပိသားပြီးတော့ fair ground မှာပြန်ရဲတယ်ဆိုလို့ရှိရင်59စာလုံးကိုမပြင်ရဲစရာမရှိပါဘူး။အဲနောက်တစ်ခုကဒီဟိုမူလမဟုတ်ဘဲနဲ့မူလီလျှောက်ပြီးတော့ပြင်ထားပြီးတော့မှဒါမူလတော့ငါပါသလိုလိုလျှောက်ပြောနေရတာလဲရှက်စရာကောင်းပါလား။အဲ့တော့ကျွန်တော်ကတော့တကယ်ယောက်ျားပိသားပြီးတော့ fair ground မှာပြန်ရဲတဲ့တတိသူတို့မူသိကြမှာလေ။တကယ်လည်းဒီတိုင်းပြန်မယ်ဆိုလို့ရှိရင်59စာလုံးမပြင်ရဲစရာမရှိပါဘူ
း။ဟုတ်ကဲ့ရှောက်ပိသား
ဟုတ်ကဲ့ကျွန်တော်မြင်လာတော့ကျွန်တော်ပြောတဲ့ခုနတမန်တော်ရဲ့25ရာခိုင်နှုန်းအပိုင်းရေပြီးတော့50ခုစလုံးအပိုင်းတွေဒါရီကပုံမှန်436ကကြီးနဲ့ပတ်သက်နေပြီ။အဲ့တော့ကျွန်တော်တို့ဒီကကြီးကြတော့ကျွန်တော်တို့25ရာခိုင်နှုန်းဆွတ်တော်ကိုတည်းအထက်ထောက်ခံရမယ့်အပြင်မှာ referendum လုပ်ရအောင်မယ်ဆိုတော့ဒီပုံမှန်တွေကိုတက်ကကျွန်တော်တို့ကွန်ခဲ့တဲ့အပတ်တွေကဆွေးနွေးပြီးပါပြီ။သူတို့ကဘယ်လိုမှပြင်ဆင်ဖို့ဟိုခုမကြည့်ဘူးခင်ဗျာဘယ်လိုမှဒီမူလအတိုင်းထားရအောင်ဆိုပဲဆွေးနွေးပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ဘက်ကလည်းဒါတွေကိုအတင်းအကျပ်တောင်းဆိုဖို့ဆိုရတဲ့ကျွန်တော်တို့အပိုင်းခါကိုပေါ့နော်ဟို၄၃ချောင်းအပိုင်းခါကိုအများကြီးကျွန်တော်တို့ဇာတိနဲ့ဇာငါတို့ဘာသာကျိုးဖက်တဲ့ကိစ္စကိုသွားမယ်ဆိုရင်အဲ့ဒါတွေကိုတစ်ဖက်ကတင်းချော့ပြီးတော့တစ်ဖက်ကပြန်တိုးပြီးတော့ပြေးဖို့လိုပါတယ်အဲ့ဒါမျိုးတွေပေါ့လယ်လယ်ကူကူနဲ့ပေါ့ referendum မလုပ်ပဲနဲ့လယ်လယ်ကူကူနဲ့ဒီ၆ပွင့်ဆိုင်ဆွေးနွေးပွဲကနေပြီးတော့ရလာတဲ့ရလာပြီကိုစွတ်တော်မှာတင်ပြီးတော့သူထုလိုက်ုံနဲ့ပြီးနိုင်တဲ့ပုံမှန်မျိုးတွေ၄၃၆ခောက်ခွေးကိုဦးစားပေးပြီးတော့ကျွန်တော်တို့တွားရှင်ပါတယ်။အား၉စားလုံးတို့နော်ကျွန်တော်ဒီခုနကတက်မလို့25ရာခိုင်နှုန်းဆိုတာကာကြီးအပိုင်းမှာပါတော့ဒါ referendum လုပ်အောင်မလို့ဘယ်လိုမှမဖြစ်နိုင်တော့ဘူးဗျ။တက်ကလည်းပဲ25ရာခိုင်နှုန်းကိုတဖြည်းဖြည်းရှော့ရှော့သွားမယ်ဆိုတဲ့စကားမျိုးတော့ပြောထားတာပေါ့။အော်ဒါမှကျွန်တော်ကဒီချိန်မှာအဲ့ဒါတွေကိုအချင်းကြတောင်းနေမဲ့ဒီလူညတောင်းလို့လဲအဲဒီအချင်းကာလအကန့်အသတ်ရှိနေတဲ့ဒီလူပေါ့နော်နောက်ချိန်မှာကျွန်တော်တို့ပြင်နိုင်အောင်ကြိုးစားမှာပေါ့တော့ပြတာပေါ့
ဟုတ်ကဲ့နောက်တစ်ခုအဲ59စာအရာတော့အောင်ဆန်းစုကြီးတမနာဖြစ်ခွင့်ပေးလိုက်လို့ဖြစ်သွားရင်တော့အနာရအင်အားစုဘက်ကဘာများနင်းနာစရာရှိတယ်လို့တွေးမိမယ်ထင်ပါလေဥပဒေ
ဒါတော့တော့အောင်ဆန်းစုကြီးတမနာဖြစ်လာလို့သူတို့ကိုပြန်ပြီးတော့လုံလိမ့်မယ်ဆိုတာအာမြို့တဲ့ပေါ့နော်လာလာကြသူတို့အနေနဲ့သမဏေရာထူးပေါ့နော်သူတို့ဘက်ကမစွန့်လို့ရှင်တာနဲ့ပို့ပြီးတော့ဆိုင်နေမယ်လို့ထင်ပါတယ်။သာသမီတွေနဲ့အန္တရာယ်ဖြစ်နေတဲ့ပုံစံလေးနဲ့ပြေးကြတာကတစ်ဖက်ကလည်းဥပဒေအရဖြစ်တယ်လို့တစ်ဖက်ကလည်းအဲအရှုပ်ပုံစံတွေကလည်းဒါတွေကိုပြည့်တတ်ပါတယ်ပြည်သူတွေကလည်းအဲအဲ့ဒါကိုမှန်တယ်လို့ထောက်ခံနိုင်တယ်။အဲတစ်ဖက်ကခုနကပြောသလိုသူ့ကိုအနေပြုဖို့ဆိုတာတပေါ့နော်။အဲသူတို့အနေနဲ့တော့သမဏ25ရာခိုင်နှုန်းတော့မရှိသေးဘူး။အပြင်မှာလည်းတက်ဒီဟာခိုင်ခိုင်မာမာရှိနေတယ်ဆိုတော့ဘလို့မဆိုးရင်ကအကြောင်းမရှိပါဘူ
းနောက်တစ်ခုမေးချင်တာဖက်ဒရယ်ကိစ္စအရင်ကတော့ဗိုလ်ချုပ်နေဝင်တစ်သက်လုံးသူတို့ခေါင်းထဲရိုက်သွင်းခဲ့တော့ဖက်ဒရယ်ဆိုတာပြည်ထောင်စုပြိုကွဲမယ်ဗိုလ်ချုပ်နေဝင်လည်းဒီစကားနဲ့အကြောင်းပြပြီးတော့အနာသိမ့်လာခဲ့တော့သူတစ်သက်လုံးတာကိုလှုပ်သွားတော့အခုလက်ရှိစစ်တပ်ကပုဂ္ဂိုလ်တွေစစ်တပ်ကနောက် generation ဗိုလ်ချုပ်တွေအကြီးအကဲတွေသူတို့တွေကဒီ brain wash လုပ်ထားတဲ့အထက်မှာရှိနေရုံမလားဒီကိစ္စကိုဆိုဆွေးရင်နေကြသေးတာပါဖြစ်လို့လောက်အောင်ဆွေးရင်ကြဖြစ်နေသေးလဲဆရာကြော်ရင်းပဲလို့ပြောလို့ရတယ်ခေ
ါ့ကျွန်တော်ကတော့သူဖက်ဒရယ်ကိုနားသိမ့်မလဲဘူးလို့ထင်နေကြနားမလဲလို့စောက်ကျစတာပြောတယ်လို့ပဲဥနေဝင်လက်ထက်ကလေးခေါင်းနဲ့ရိုက်ပြွင့်ထားတဲ့အချိန်မှာဒီတိုင်းမှာမျက်စိတုံးမိတ်ပြီးတော့ဖက်ဒရယ်မကောင်းဘူးအဲ့ဒီလိုပဲပြောနေကြတယ်လို့ထင်ပါတယ်ဖက်ဒရယ်ကိုနားလည်အောင်လေးလာလိုက်မယ်ဆိုလို့ရှိရင်လက်မခံနိုင်ကြလည်းမရှိဘူးလက်ခံလိုက်တဲ့ဆိုရင်ဒီနေ့တိုက်ခိုက်နေတဲ့စစ်ဘုတ်တွေလည်းအများကြီးရော့ကြတော့အဲ့တော့ကျွန်တော်ကတော့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့အနေနဲ့ဖက်ဒရယ်ကိုနားလည်အောင်လေ့လာပြောမှာဖက်ဒရယ်အနှစ်သာရကိုနားလည်ပြီးတော့တကယ်လည်းအကောင့်ထဲပို့ဖို့စဉ်းစားကြည့်ချင်ပါတယ
်။ဥပဒေကဘယ်လိုယူဆပါလဲ
။ဖက်ဒရယ်ဆိုတော့အမှားကအနာခွဲဝေပြီးတော့ဒီနယ်နဲ့ဒီမှာကျင်းသုံးမယ်ပေါ့နော်။ဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့တမိုင်းစဉ်ကဟိုဒီနယ်တွေဆိုတာကအချိန်ကဟိုဒီမှာဒီပြင်းတွေရဲ့တိမ့်ပိုက်ခံနေနေဖြစ်နေရကြ။အဲ့မှာလူမျိုးရေးအပြင်ဆောင်တယ်ပေါ့ဗျာ။အဲ့တော့ဒါကြောင့်ကျွန်တော်ထင်တယ်တချို့တိတ်ပြီးတော့ဒီမိုကရေစီကိုစိတ်ကြချင်မှမဟုတ်ရှိတဲ့ဗမာပြည်တော်မှဒီဖက်ဒရယ်ကိုကြိုက်ပါမလား။ငါတို့ဆရာများထည့်ပြီးတော့သိလိုက်ရမှာလား။အဲ့လားငါတို့တိုးတက်မှုတွေကနှောင့်နှေးသွားမလား။အဲ့ဒီမျိုးစိတ်မျိုးရှိကောင်းရှိနိုင်တယ်ဗျာ။ အဲဒါမဲ့သူတို့ကပရက်စနစ်ကိုဒီချိန်မှာနားလေရေလို့ကျွန်တော်သဘောပေါက်ပါတယ်သူတို့ကရောအစိုးရအဖွဲ့မှာရောပရက်ဆိုတာကိုတင်ပြင်းကြီးတုံးနေပါတယ်အဲဒါကြောင့်သူတို့ဖက်ဒရယ်ကိုကြောက်တာမဟုတ်ဘူးကိုရရှိထားတဲ့အခွင့်အရေးတွေကိုပေးလိုက်ရမှာကိုကြောက်တယ်အဲနောက်ကိုဖက်ကတိုးတက်မှုတွေနှောင့်နှေးသွားမှာကိုကြောက်တယ်ပြီးတော့ပြန်ပြီးတော့ဖက်ဒရယ်စနစ်ရဲ့အောက်ကောင်းလာတဲ့အခါမှာပြည်နယ်တွေကသူတို့ကိုပြန်ပြီးတော်လှန်မလားဆိုတဲ့စိတ်ဓာတ်မျိုးသူတို့ကြောက်နေတယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်
ကျွန်တော်နောက်ဆုံးမေးချင်တာအခုလွတ်တော်တက်တန်းအတွင်းမှာဖွဲ့စည်းပုံပြင်ဆင်ရေးကိုရွေးကောက်ပွဲမတိုင်ခင်အထိဘလောက်အများဆုံးပြင်ထိုင်လိမ့်မယ်လို့ထင်ပါလဲမျှော်လင့်ပါလဲဥပဒေအရင်ခက်တူလို့ပြောပါခင်ဗျာ
ကျွန်တော်အနေနဲ့တော့၄၃၆ခောက်ခွေးအပိုင်းကိုရံရံနှိမ့်နိုင်ပြီးတော့အကောင်းဆုံးဖြစ်နိုင်အောင်ပေါ့ကျွန်တော်တို့ဟို၅၅ပိုင်းလုံးရရင်လည်းရပေါ့အဲ့လိုမျိုးစိတ်ဓာတ်မျိုးနဲ့ရံရံထက်ထက်အပက်ပက်ကသဘောတူပြီးတော့ချုပ်ပွင့်ဆန်သဘောတူပြီးတော့လှုပ်လိုက်မယ်ဆိုရင်တော့များပါတယ်ခင်ဗျာဒီစစ်တော်မှာပြီးမှာပ
ါဆရာဦးကျော်ရင်
အဲ့တိတ်ညော်လဲပါဘူးဗျခုနဆရာဥပဒေပြတော့လို့ကိုကိုဘက်က၄၃၆ကဒီကိုမပြင်းတော့ဘူးရှော့ပေးလဲရတယ်အဲ့ဒီလိုရှော့ပေးရတာတွေလည်းအများကြီးရှိနေတာအဲ့တော့ဆရာဥပဒေနဲ့သဘောတူတာတော့၆ပွင့်ဆိုင်ကပဲအဲ့မြန်မြန်စီဝေးမြန်မြန်ဖြစ်တဲ့ဖြစ်တဲ့ကြာတွေဆုံးပြပြမြန်မြန်တွန်းလို့တော့လိုနေပါပြီအဲ့ဒါမှမလုပ်နိုင်ဘူးဆိုလို့ရှိရင်တော့ရေစုံညောတရားလာလာတယ်